တရုတ်ရဲ့ခေတ်သစ်ပိုလန်မှာစီမံကိန်း OBOR မှာမူပေါင်းအောက်မှာရေရှည်ဗန္ဒာရေးအစီအစဉ်ရန်ပုံငွေလုံလောက်မှုရှိဖို့နဲ့ဒေသရင်းဗန္ဒာရေးဆိုင်ရာအန်တီအေတွေကိုကြိုတင်တရီပေးမဲ့စနစ်ကောင်းတရရှိဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုခဲ့တယ်ဆိုပြီးနိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်မနေ့စနေနေ့ကနိုင်ငံခေါင်းဆောင်တွေအစိုးရအဖွဲ့ကြီးအကွဲတွေရဲ့ OBOR ခေတ်သစ်ပိုလမကြီးစီမံကိန်းဆွေးနွေးပွဲမှာထောင်ဆန်းစုကြည်ကအခုလိုဆွေးနွေးခဲ့တာပါတရုတ်ရဲ့ခေတ်သစ်ပိုလမစီမံကိန်းကြောင့်အခြေခံအဆောက်အုံတွေတိုးတက်ကောင်းမွန်ပြီးကုန်သွယ်ရေးအပါအဝင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုရှိလာမယ့်အရေးကိုအသိအမှတ်ပြုပေမဲ့အခြေခံဆောက်အုံစီမံကိန်းတွေအကောင့်ထည့်ဖို့တဲ့နေရာမှာဗန္ဒာရေးဆိုင်ရာစွန့်စားရမှုစင်ခေါ်မှုတွေလည်းရှိနေတာကိုသတိပြုမိတယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့တာပါစီမံကိန်းကြီးတွေကိုရေရှည်ထိန်းသိမ်းရေးကလည်းစင်ခေါ်မှုကြီးဖြစ်တယ်လို့လည်းပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံအနေနဲ့တော့အခြေခံဆောက်အုံတွေအပြင်ပြည်သူတွေကြားဆက်သွယ်ချိတ်ဆက်မှုကလည်းရေရှည်ဖွံ့ဖြိုးမှုကိုဖြစ်စေမယ်လို့ပြောဆိုပြီးပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုခီးသွွားကန္တရင်ကျင်းမှုဖလှယ်ရေးအပြင်စီးပွားရေးလုပ်ငန်းတွေအနေနဲ့လူမှုရေးအရာရောသဘာဝပတ်ဝန်းကျင်ဆိုင်ရာပါတာဝန်သိတဲ့စီးပွားရေးလုပ်ငန်းများအဖြစ်ဖော်ဆောင်ပေးခြင်းကပြည်သူများအချင်းချင်းကြားဆက်သွယ်မှုပိုရှိလာမယ်ဆိုပြီးတော့ဆွေးနွေးသွားပါတယ်ဒီစကားဝိုင်းဆွေးနွေးပွဲအပြီးတက်ရောက်လာတဲ့ခေါင်းဆောင်တွေထုတ်တဲ့ပူးရဲကြေညာချက်ထဲမှာတော့တရုတ်မြန်မာစီးပွားရေးဇင်းကြံကိစ္စလည်းပါဝင်ခဲ့ပါတယ်ရှင်